ဒေါက်တာတင်းစုခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးနေတဲ့အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာဆက်နာရှင်စတစ်ကိုခုခံတွန်းလှန်နေတဲ့လှုပ်ရှားမှုအစိမ်းရနေတဲ့အတက်စရာကောင်းနေတဲ့အခြေအနေတို့တွေ့ရမှတ်ကြပါတယ်ဒီအချိန်မျိုးမှာမှားယွင်းတဲ့မျှော်လင့်ချက်တွေလွဲမှားတဲ့ယုံကြည်မှုတွေထားမိရာများရှိခဲ့ရင်ဘလောက်အန္တရာယ်ဖြစ်နိုင်လဲဆိုတာကိုဆွေးနွေးနေတာဖြစ်ပါတယ်ကျွန်တော်ဒီကောင်းမျိုးကိုဆွေးနွေးဖို့အတော်လေးအချိန်ယူပြီးစဉ်းစားပါတယ်ဒီလိုဆွေးနွေးခြင်းအပြင်ဒီလှုပ်ရှားမှုကိုကျွန်တော်အပြတ်သဘောမြင်တယ် negative မြင်တယ်လို့များအပြောခံရဆိုတာစဉ်းစားစရာဖြစ်တာပေါ့ဆရာဒါကြောင့်ဆရာနဲ့မှဆွေးနွေးရင်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ်အဓိကကျွန်တော်တွေးလာမိတာကမင်္ဂလာထောက်ခံပံ့ပိုးမှုကိုကြည့်မယ်ဆိုရင်လူညိုရေးကောင်စီကဆုံးဖြတ်ချက်ချရတဲ့အမေရိကန်ကဥပဒေကိုပို့ပြီးတော့ထိတဲ့ရောက်လုလာတဲ့ဘာညာသိတဲ့ကြွားကိုကောက်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်အပါအဝင်နိုင်ငံတော်တော်များများနိုင်ငံပေါင်း73နိုင်ငံကကွန်မြူနီကြီးတွေကမြန်မာစစ်ကောင်စီပြည်တွင်းမှာလက်နက်ထုတ်လုပ်ဖို့အတွက်သူတို့ကအဓိကကူညီပံ့ပိုးနေရတယ်ဆိုတော့တော်တော်လေးစဉ်းစားရမယ့်ကိစ္စဖြစ်ပါတယ်ဆိုတော့
ဟုတ်ကဲ့ခင်ဗျပထမတစ်ချက်ကတလို့ဗျကျွန်တော်တို့1990ယူကပ်ပွဲပြီးကျွန်တော်အငြင်းနိုင်ငံကိုထွက်တဲ့ခါမှာနယူးဒယ်လီမြို့ကိုရောက်ခါစားနယူးဒယ်လီမြို့မှာရှိတဲ့ India International Center ဆိုတဲ့တကယ်ကိုပညာရတဲ့တန်တမာတိုင်ဝိုင်းတွေ့စုဝေးတဲ့နေရာမှာပမာအရေး conference ကိုလုပ်ပါတယ်။လုပ်တဲ့ခါမှာကျွန်တော်ကိုမေးကြတယ်။အဲဘယ်တော့ပမာပြပြနိုင်မလဲဆိုတော့ကျွန်တော်ကအဲ့တုန်းကပြောလိုက်တာ။နှစ်နှစ်နေရင်ကျွန်တော်တို့ပြန်နိုင်မယ်လို့ကျွန်တော်ဖြေခဲ့မှုပါတယ်ခင်ဗျ။ဒါမှမဟုတ်ကျွန်တော်လက်တွေ့အဖြစ်24နှစ်ကြာခဲ့တယ်ခင်ဗျ။ဒါပထမချက်ပေါ့နော်။ဟိုတကယ်လုပ်နေတဲ့လူတွေဟာကိုလိုရမဲ့အလုပ်တွေဟိုအပေါင်းသဘောအပြုသဘောဖြစ်နိုင်တယ်ရနိုင်တယ်လို့မြင်ချင်းဟာအားတစ်ခုဖြစ်တဲ့အတွက်ဒီဟာမှားတယ်လို့တော့ကျွန်တော်မယူဆပါဘူးပထမချက်ပေါ့နော်ခုမေဘုန်းနဲ့ဒုတိယပိုင်းဖြစ်တဲ့နိုင်ငံတကာနဲ့လက်နက်ထုတ်လို့မှုဆိုတဲ့အနေထားပေါ့နော်အဲဒီလိုဗျပမာနိုင်ငံဟာခုယူကရိန်းကိုဒါအရှိလေဗန်ကဒေတာတို့ကနိုင်ငံတွေနဲ့မတူတဲ့အနေအထားရှိတော့နိုင်ငံတကာရဲ့ဝေယောင်းဆွတ်ဖက်မှုသို့မဟုတ်ကူညီပံ့ပိုးမှုဟာပမာပြည့်ရဲ့အတိုင်းတာဟာအန္တမသိမွားတယ်လို့ကျွန်တော်ကမြင်တယ်။ဒါဒုတိယနောက်တတိယချက်ကတလို့ခင်ဗျစစ်ကောင်စီဟာအခုနှစ်နှစ်ရှိပြီနော်နှစ်နှစ်အတွင်းမှာနိုင်ငံတကာစင်မြင့်မှာကြာပြီးရင်ကြာပြီးနေပြီးရင်နေနေတယ်ပြည်တွင်းမျက်နှာစာမှာကတော့ဒီလူလူပဲကအသေးခံမီးလောင်ခံပြီးတိုက်နေတဲ့အင်အားစုကပို့ပြီးတော့တိုးလာတဲ့အနေအထားတခုခင်းကျင်ပေါ့နော်ဖြစ်ပါလေနောက်ဆုံးကျွန်တော်ဒီမိကုံးကိုဖြည့်ရင်တော့လက်နဲ့အယောင်ဝယ်ကိစ္စလက်နဲ့အယောင်ဝယ်ထုတ်လို့မှုကကဘာမှာအမြတ်မှပမာဏအတော်ကြီးတာပေါ့ဗျာအတော်ကြီးတာအမေရိကန်ဆိုနံပါတ်1ပေါ့တရုတ်စသဖြင့်ပေါ့နော်အိန္ဒိယလည်းပါတယ်ဆိုတော့ဘင်းဆူကတင်နေတယ်သူလက်နဲ့ရောင်းရဖို့အတွက်လက်နဲ့ကုမ္ပဏီကြီးကစူးစမ်းကြတာပဲညီမျိုးစုံနဲ့ဒါကြောင့်ဆီဆိုးကဘလောက်ရုံဆိုးဆိုးဘလောက်လူတွေတက်တက်လက်နဲ့ထုတ်လုပ်မှုကိုတော့လိုက်ကူနေရပါပဲဖြစ်တယ်။အချုပ်ကတော့လက်တွေ့လုံနေတဲ့လူတွေဟာယုံကြည်ချက်ခိုင်ခိုင်မာမာရှိပြီးတော့ဟိုဆက်လက်ဆောင်ရွက်တင့်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ။ဟုတ်ကဲ
့။အဲ့တော့အဲ့လိုအချိန်မျိုးမှာမကြခင်ပွဲပြီးရမယ်စစ်ကောင်စီပြုတ်ဖို့ရဲပိုင်းပဲလူရတဲ့လာပိုင်းပဲလူရတဲ့စသဖြင့်ပြောဆိုရေးသားနေမှုတွေဟာလူရတက်ထက်ပူပြီးတော့မှန်စာရေးသားရမရောက်ဘူးလားဒီလိုရေးသားတာဟာတကယ်အနစ်နာခံအသေးခံပြီးလုံနေကြတဲ့လူတွေအတွက်မှားယွင်းတဲ့မျှော်လင့်ချက်တွေပေးရမှမရောက်ဘူးလားဆိုတာလည်းကျွန်တော်စိုးရင်ပါတယ်ဆရာဒီနေရာမှာတချို့ professional မဟုတ်တဲ့တာဝန်မဲ့လူပုဂ္ဂိုလ်တူချင်းလည်းပဲအခုက online မှာ social media တွေမှာထင်သလိုရေးနေကြတော့ဒီဟာတွေရဲ့ NDA နဲ့ပတ်သက်ပြီးလည်းကျွန်တော်စိုးရင်နေပ
ါဒီမေခုံးကအမှန်တမ်းအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်အသက် OA စီစဉ်တဲ့အများအရေးကြီးတဲ့မိကုံဖြစ်ပါတယ်ကျွန်တော်တို့ကခုန24နှစ်ကာလနဲ့အခုဖြစ်နေတဲ့ຫນွေဦးဒေါ်လာရေးအတော်ကိုမတူပါဘူးခင်ဗျမိကုံထဲမှာပါတယ်လို့ပဲ Facebook အကောင့်ရှိတဲ့လူတူဟာ editor ချုပ်လို့ကိုကိုကိုယူဆပြီးတော့ရေးနေကြတဲ့လူအရေးအတွက်မနည်းဘူးလို့ကျွန်တော်ယူဆပါတယ်နောက်တစ်ခါပရမမေကွန်ကတော့ဟိုအပြုသဘောအကောင်းဆုံးမြင်နေဆိုတာမှတ်နေဆိုတာတကယ်တာဝန်ရှိရှိလုပ်နေတဲ့လူတွေကိုသာယူရတာဖြစ်ပြီးတော့အခု ဆိုမီဒီယာမှာအပြည့်ရောအကောင့်ရောပေါ့နော်ရေးကျင်နိုင်ရေးနေတဲ့လူတွေဟာတက်တူကိုယ်တိုင်ကခဲ့အနေရှိဖို့မရဘူးဗျဟဲ့လားဟိုအခန်းထဲမှာဆိုင်ကယ်ပေါ်မှာကားပေါ်မှာမိုဘိုင်းဖုန်း iPhone တွေသုံးပြီးနေကြတကယ်လုံးနေတဲ့လူကတော်ထဲမှာတောင်ထဲမှာအဲ့တကယ်ဒုက္ခတဲ့စခန်းနေပါပေါ့နော်ရောက်နေကြတော့သူတို့အတွေ့ကိုယ့်ရဲ့စကလုံးတစ်ခုကြောင့်ကိုယ့်ရဲ့သတင်းတစ်ခုကြောင့်ကိုယ့်ရဲ့ post တစ်ခုကြောင့်အတက်ဦးအင်းစီစဉ်ဒီကရောက်မယ်ဆိုတဲ့အန္တရာယ်ကိုလည်းထက်တင်ရတယ်လို့ကျွန်တော်ယူဆတယ်။အဲ့တော့ဒီနေရာမှာနှစ်ခုပေါ့တကယ်လုံနေတဲ့လူတွေကတပိုင်းနေဆိုရှယ်မီဒီယာမှာလက်လွတ်စပယ်ပေါ့လို့တောင်းဝန်ကင်းမဲ့ဇွာနဲ့ရေးနေတဲ့လူတွေဟာအဲ့ဒီတကယ်လုံနေတဲ့လူတွေရဲ့အသက်ဦးအင်းစီစဉ်ကိုရောင်းစားရကြတဲ့အတွက်ဒါဟာမဖြစ်တဲ့မဖြစ်ထိုက်ဘူးလို့ကျွန်တော်အခိုင်အမာယူဆပါတယ်ခင်ဗျ။ဟုတ်ကဲ့ခင်ဗျ။
ဆိုတော့အဲ့ဒီတကယ်အသက်ဆုံးပြီးလုံနေတဲ့လူတွေဒီဆိုရှယ်မီဒီယာမှာထင်းသလိုကောက်ရွေးနေကြတော့မယုံမိကြဖို့လည်းအရေးကြီးတာပေါ့ရှင်အသက်ဆုံးပြီးလုံနေတဲ့လူတွေကတော့ဖိလောက်တယ်ထင်ပါတယ်နော်တကယ်လို့အများသူတို့ကများသတိပေးဖို့လိုတယ်အသိပေးဖို့လိုတယ်ရှင်ကျွန်တော်ကဘယ်လိုနည်းနဲ့တုံ့ပြန်နေလဲဆရာမီဒီယာတွေကိုလည်းဆရာနည်းနည်းပြောစရာရှင်ပြောပါဦ
းတကယ်လုံနေတဲ့လူနောက်ဆုံးဖြတ်ချက်တွေချနေတဲ့ပုံကိုယ်တွေအတင်းဖွဲ့တွေနောက်တော့ကခုနပြခဲ့တဲ့လက်စပယ်ရေးနေတဲ့လူတွေတော့ပိုင်းနဲ့အကြာတပိုင်းရှိသေးတယ်ခင်ဗျာဂျာတပိုင်းကပို့ပြီးတော့ဝေဝါးတယ်အဲ့ဒီအပိုင်းသုံးခုဟာဟိုမကြီးမြဘူးလို့ကျွန်တော်ယူဆတယ်အဲ့တော့တောင်းဝန်သိမှုရှိမှုနဲ့လုတင်ကြတယ်အထက်ပိုင်းဆုံးဖြတ်ချက်ချတဲ့လူတွေကတော့အရှိတရားကိုနားလည်ကြလိမ့်မယ်လို့ကျွန်တော်အကောင့်မြင်ပါတယ်ဘာကြောင့်ဆိုတော့သူတို့မှစင်စရာကိန်းကနိုင်နေတဲ့ထောက်ကူမှုဖွဲ့စည်းနေတဲ့ဖော်ရွေးနေကြတယ်လက်တွေ့လည်းပဲနိုင်ငံတကာပဲဖြစ်ဖြစ်အဲ့တော့ကြပြီရောအချိန်ကြီးပဲဖြစ်ပြီးတော့ဖြည့်ဆက်နေတဲ့လူတွေဆိုတော့သူတို့ကအမှန်တော့သိမယ်။သို့တော့အဲ့အရေးအတွက်ကနည်းတယ်ခင်ဗျ။ကျွန်တော်အမြင်ပေါ့နော်။အဲ့တော့ဟိုခတ်ပေါ်ပေါ်ခတ်လွယ်လွယ်ရင်းနေကြတဲ့လူတွေဟာဟိုတိုင်းပြည်အတွက်ကျွန်တော်တို့ဒီလှုပ်ရှားမှုအတွက်တော်လှန်ရေးအတွက်ဟိုသတိအကြီးကြီးကိုထားသင့်ကြတယ်။အဲ့တော့ဒီဟာတွေကိုကျွန်တော်ထင်တယ်အမှန်တက်မှအောင်ဟိုရေးတင်ရတယ်ကျွန်တော်မြင်တာနောက်တစ်ချက်ကျွန်တော်ဖြည့်ပြရတယ်ဒီမိကောမှာဒီတက်တက်ကြီးအာလာသိမ့်ပြီးတဲ့ခါမှာအပြောင်းလဲကြီးတွေကအီးကြီးမာမာကိုဖြစ်တယ်ဖြစ်တဲ့နေရာမှာကျွန်တော်ထောက်ပြလို့တဲ့အချက်တခုပါတာလူတွေရဲ့တွေးခေါ်စဉ်းစားမှုနဲ့လူတွေရဲ့ရေးသားပြောဆိုလုပ်ကိုင်ပုံတွေဟာအုံးအရာနဲ့မတူအောင်ဖြစ်သွားတယ်ခင်ဗျအဲ့ဒီမှာရေးရေးဝုန်းစုံစမ်းနိုင်စွမ်းနေရှိတယ်လို့လက်လွတ်စပယ်နဲ့တနည်းအားဖြင့်ပြောင်းပြန်ကြတဲ့အယူအဆတွေပါလွန်မိုးပြီးတော့လူတွေမှာအဒီအမြင်ပေါ့အပြောပေါ့အရေးပေါ့အလုပ်ပေါ့တရားတွေဖြစ်လာတယ်လို့ကျွန်တော်ယူဆတယ်ချုံငုံပြီးသုံးသပ်လိုက်တော့ဒီဟာအနာဂတ်အတွက်လည်းကျွန်တော်မကောင်းဘူးခင်ဗျကျွန်တော်တို့ပြောနေကြတယ်မျိုးဆက်တဲ့မျိုးဆက်တဲ့မျိုးဆက်တဲ့ဆိုတာတတိရှိုံနဲ့မကောင်းညံလဲရှိရတယ်ပေါ့နော်ကျွန်တော်ဟိုစစ်ပညာမေကွန်းနေဖြည့်တဲ့ခါမှာကျွန်တော်အတုံးနှုံးလေးတစ်ခုရှိပါတယ်စေနီတစ်ခုကိုစေရနာနဲ့ပေးလိုက်တာတော့လည်းပဲအဲစေနီမှားလို့ရှိရလူ့နာဒုက္ခရောက်တယ်တနည်းအားဖြင့်စေရနာမှာပညာမပါရင်ဒုက္ခရောက်စီတယ်လို့ကျွန်တော်ကသုံးသပ်ပါတယ်ဒါကြောင့်နိုင်ငံရေးမှာလည်းအဲ့ဒီတိုင်းပဲစေရနာနဲ့ကောင်းစေခြင်းလို့နိုင်စေခြင်းလို့အောင်စေခြင်းလို့လုပ်တော့လည်းပဲပညာမပါရင်အချင်းချင်းဖြစ်ပြီးဒုက္ခကိုပိုရောက်တယ်လို့ကျွန်တော်သတိပေးပါရစေခင်ဗျ။ဟုတ်ကဲ့ခင်ဗျ။ဟုတ်ကဲ့
။တကယ်တော့အခုကံတွန်းလှန်နေတဲ့အင်အားစုတွေတိုက်ကြည့်ရဲ့ဝေဒနာကိုစိတ်ကူးနေတဲ့လူတွေပေါ့။ကုစားဖို့ကြိုးပမ်းနေသူတွေ
။ဟုတ်ပါတယ်ခင်ဗျ။ဟုတ်ကဲ့ခင်ဗျ။ဟုတ်ပါတယ်။
နောက်တစ်ခုကျွန်တော်ပြောချင်တာနိုင်ငံတကာအကူအညီကိုလည်းမဆ ਾਇ ရဝါကမန်းပြောနေကြတယ်လို့တခါတခါကျွန်တော်စဉ်းစားရတယ်။ဒီလူတွေကရေမှုတစ်ဖက်မီးစက်တစ်ဖက်များလုပ်နေစေသလား။သူတို့ကတော့ငါတို့မသိဘူးစင်ကာပူကတော့ပြောတယ်သူတို့စီကမလုပ်ပါဘူးဆိုပြီးတော့ကန့်ကွက်တာတွေ့ပါတယ်။တခြားနိုင်ငံတွေကတော့အဲ့လိုတီဝင်ပြောတာတော့အခုချိန်တော့တက်မလာသေးဘူးပေါ့ခင်ဗျာမီဒီယာတွေထဲမှာသို့တော်လည်းပဲဒီမန္တလေးကိုစီးပွားရေးတန်းခတ်တဲ့ပိတ်ဆို့တဲ့ဆွေးပြောတဲ့နိုင်ငံတွေကကမ္ဘောဒီးယားစစ်တပ်ကိုလက်နက်ထုတ်လို့ကူညီရတယ်ဆိုတော့အတော်လေးတော့စစ်ပြက်စရာကောင်းတယ်အဲ့ဒီမှာနိုင်ငံပေါင်း73ခုပါတယ်ဆရာစင်ကာပူပါတယ်ဩစတြေးလျပါတယ်ပြင်သစ်တရု
တ
် USA ရောပါတယ်အစ္စရေးပါတယ်ယူကရိန်းပါတယ်ဆိုတော့အဲ့မတရုတ်နဲ့ရုရှားတော့ထားလိုက်ပေါ့ဆရာဒါကတော့ကျွန်တော်နားလည်နေသူတွေကစစ်တပ်ကိုပေါ်ပေါ်ထင်ထောက်ခံတယ်ကျမလူတွေကမသူတော်တွေဖြစ်နေပါလား
NLD ကအကောင်းဆုံးဆရာဦးဝင်းတီလွတ်လာတဲ့အချိန်မှာဆရာနိုင်ငံတကာကကျွန်တော်တို့ပမာပြီးခြေတွေကိုမတီးဘဲနဲ့ တွန်းပြီးတော့စစ်အစိုးရဘက်ကိုပြင်းနေတယ်လို့ကျွန်တော်ပြောတဲ့အခါမှာဆောက်ဦးတင်ကဖြေပါတယ်ဘူးဆရာသိရတဲ့နဲ့လုံနေတာလားဗျာဆိုတော့ဦးတင်ပြောမှတ်ပါတယ်ခင်ဗျာနိုင်ငံကဆိုတာအဲ့ဒီတိုင်းပဲဘယ်နိုင်ငံရဲ့အရေးခင်မဆိုကုသနာပြောတဲ့နာစသဖြင့်လူခွင့်ရေးကိစ္စဒုက္ခသည်ကိစ္စစသဖြင့်ပြောကြကိုရပါလိမ့်မယ်ဒါပေမဲ့ပြည်သူလူထုလူချင်းတဲ့အပြောင်းလဲအထိသူတို့ဟာကုညီကြတာမဟုတ်တာများတယ်ခင်ဗျာသူရဲ့နိုင်ငံရေးကျိုးစီးပွားအပြင်စီးပွားရေးကျိုးစီးပွားကြီးကြီးတွေရှိနေတော့ဒီတော့လည်းသူတို့လောက်ကြတာအမှန်ပဲဖြစ်တယ်တွေ့ကျွန်တော်တို့ဟာနိုင်ငံငါတို့ပဲပါတယ်လို့တော့ကျွန်တော်တို့ကဟိုလေလေတဲ့တိုင်ဆောက်တယ်လို့ဒီမမျောလင်းသိမ့်ကြဘူးခုလုံးသိမ့်တာကဒါရင်လေညံသုံးပြီးတော့ဆောင်ရဲသိမ့်ကြတယ်လို့ကျွန်တော်ဖြေပြစီခင်ဗျာဟုတ်ကဲ
့
နိုင်ငံတကာကိုသိပ်ပြီးတော့မမျောလင်းနဲ့နိုင်ငံတကာကြောက်ကျွန်တော်တိုင်းပြည်ပြောင်းသွားမှာလည်းမဟုတ်ဘူးပြောင်းလို့ရှင်လည်းပဲမကောက်ဘူးခင်ဗျာကျွန်တော်မြင်တာတော့ကိုယ်တိုင်လုံးပြီးတော့ပြောအင်အားစုနဲ့နိုင်ငံတကာကဘေးကပံ့ပိုးမှုဟိုအတိုင်းအတာတစ်ခုတည်းပို့ပြီးမမျောလင်းနဲ့ကြောက်လက်တွေ့ကြကြကိုလှုပ်ရှားရှိတာကိုလှုပ်တင်တယ်လို့ကျွန်တော်ပြောပြရစီခင်ဗျဟုတ်ကဲ့